1962ခုနှစ်ကရန်ကုန်တက္ကသိုလ်ဝင်းအတွင်းမှာចောင်းသားတက်မက်ကအဆောက်အဦကိုဘုံခွဲအကြံဖက်ဖြိုခွင်းခံခဲ့ရတာဒီကနေ့ဇူလိုင်လ9ရက်နေ့မှာ58နှစ်ပြည့်မြောက်ချိန်ပြည်သူကရွေးချယ်ထားတဲ့ရက်သားအစိုးရလက်ထက်တတိုင်းပြည်လုံးအတိုင်းအတာနဲ့နိုင်ငံတွင်းစည်ရေးငြိမ်းချမ်းရေးလူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေဟာအဆအဆအရရာပို့ပြီးတော့ဆိုးဝါးလာနေတယ်လို့တက်မက်ကចောင်းသားတွေကထောက်ပြပြောဆိုကြပါတယ်ပြည်ထနာရီရဲ့အရင်ခံစစ်အင်အာဏာရှင်စနစ်ကိုအပီးတိုင်တိုက်ဖျက်နိုင်ဖို့နဲ့တမိုင်းတရားခံမဖြစ်ဖို့နိုင်ငံတော်ဝန်ရှိသူတွေနဲ့ချီသူတွေနဲ့ပြည်သူနဲ့ပူးပေါင်းလက်တွဲဖြည့်ရှင်းမှလို့တိုက်တွန်းကြပါတယ်မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်လွန်ခဲ့တဲ့58နှစ်1962ခုနှစ်တုန်းကဆရာနာသိန်းခေါင်းဆောင်ဘုံနေဝင်းလက်ထက်ဆန္ဒပြကျောင်းသားတွေကိုစစ်တပ်အင်အားသုံးအကြမ်းဖက်ပစ်ခတ်ပြီးကျောင်းသားတမကအဆောက်အဦကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတဦးဆောင်တဲ့ကျောင်းသားတမကအဖွဲ့အစည်းတွေနဲ့နိုင်ငံရေးလက်ကျွတ်လှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့မျိုးဆက်သစ်ကျောင်းသားလူငယ်တွေဟာရန်ကုန်တက္ကသိုလ်တက္ကသိုလ်ရဲ့အဆောက်အဦမြေနေရာကိုလာရောက်ခါရဝါပြုခဲ့ကြပါတယ်
။ကျောင်းသားလူကွန်ရေးကာကွယ်ရေးအာဏာရှင်စနစ်ဆန့်ကျင်ရေးရင်းငယ်ရုံတွေတိုက်ပွဲဝင်ကြဆုံးသွားခဲ့ရသောကျောင်းသားပြည်သူပေါင်းတော်ဟာအလေးယူ1962ခုနှစ်ဇူလိုင်9ရက်နေ့တွင်ကြဆုံးသွားခဲ့ရသောကျောင်းသားအပေါင်းတို့ဟာဝန်ထမ်းကြီးအထိုင်မှနေဖြင့်လေစကဲယေး
7ဇူလိုင်မှာအသက်ပေးဆက်ခဲ့ကြရတဲ့ကျောင်းသားတွေအပါအဝင်ခေတ်ဆက်ဆက်အာဏာရှင်တွေလက်ထက်ကျူးလွန်ခံခဲ့ရတဲ့ကျောင်းသားအခွင့်အရေးတွေလူခွေချိုးဖောက်မှုတွေကိုတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူဖြေရှင်းပေးပါလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုကိုမျိုးထက်စွာကကျောင်းသားတပ်မကရင်းမြစ်ရှိမှာတောင်းဆိုခဲ့ပါတယ်
။တပ်မကရင်းမြစ်မှာသူတို့ကျောင်းသားတွေကိုစစ်တပ်ကမတရားတပ်ဖြတ်ခဲ့တဲ့58နှစ်ရှိပါပြီ။ဒီ58နှစ်မှာကျောင်းသားတွေရဲ့မတရားမှုတွေကိုဒီနေ့ကဖြေရှင်းပေးမှုမရှိသေးဘူးတပြက်တလားဖြေရှင်းပေးပါတပြက်တလားတောင်းယူပါခုချိန်တောင်းယူမှုတောင်းခံမှုမရှိဘူးတပိုင်းကိုဖြတ်စီရဲတပိုင်းပြက်တဲ့လူတွေကတော့တပိုင်းပြက်သွားလိမ့်မယ်မရှိဘဝပြည့်လက်ကျဲချင်ရဘဝတပြည်လုံးတဲ့တဲ့တဲ့ချုံရဲခကြိုက်ပါလေဖြေရှင်းကြည့်ရဲဖြစ်ရဲအလားကိုကျွန်တော်ဘာသာပြန်ပွဲချုံတဲ့
လက်ရှိ NLD ရဲ့သားအစိုးရလက်ထက်ပြည်တွင်းစစ်တွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်အလုံသမားလေသမားနဲ့ပြည်သူအများရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပကတိခက်ခဲလွန်းလာတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားတဲ့အနေအထားဖြစ်နေပြီလို့လည်းတမကရင်ပြင်းရဲ့ရှေဟောပြောခြင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကကိုဝေရန်ဖြိုးမိုးကလည်းထောက်ပြပြောဆိုခဲ့ပါတယ
်အဓိကပြဿနာကမငြိမ်းချမ်းနိုင်တဲ့တစ်ဖက်သက်တော်စင်းနဲ့အကျိုးစီးပွားစစ်ကိုစင်နေတဲ့ပြည်တွင်းစစ်မီးတရင်ရင်တောင်းတော်နေတဲ့ခါမှာအေးချမ်းစွာပြည်သားတင်ကြားရချင်းချောက်ထိခိုက်ခံရလက်ရှိအစိုးရနှုတ်ချင်တွေကတော့ရခိုင်ပြည်နယ်မှာတရေမောင်ချပြီးတော့အရသာကျောင်းသားလယ်သမားမျိုးတွေကိုစစ်တပ်ကနေပြီးတော့မတရားဖမ်းဆီးနှိပ်စက်ပြင်းပတ်တပ်ဖြတ်နေတဲ့ခြေတွေကြုံနေရတယ်တက္ကသိုလ်တွေစာတင်ကြောင်းတွေကိုဆက်အချိန်ဆိုင်စကမ်းတွေလောက်သားတာကိုကျွန်တော်တို့ကျောင်းသားတွေနေရှင်နေပေါ်ရာတွေ့ကြုံနေရတယ်။ဒါတွေကပေါက်ပြန်မှားရင်းတဲ့လောက်ရအခြေအနေတွေကြောင့်ပဲဖြစ်တယ်လို့ကျွန်တော်တို့ဘာသာပြန်အဖွဲ့ချုပ်ကဒီလိုရှုမြင်သုံးသပ်ပါတယ်။အဲ့တော့ကျောင်းသားတွေလယ်သမားတွေအလုပ်သမားတွေကိုလမ်းပေါ်ပြန်တက်လာတဲ့အခြေအနေမျိုးဖြစ်အောင်ဒီလက်ရှိကင်းချင်းလက်ရှိအတွေ့အကြုံပြဿနာဘောင်းဆောင်ကနေပြီးတော့ကိုယူနေတဲ့အခြေအနေမျိုးလေကျွန်တော်တို့မြင်တွေ့ရတဲ့အခြေအနေမျိုးဖြစ်နေ
ကျောင်းသားတမကအစအဦးရင်မြင့်ရှေ့တွားရောက်အလေးပြုတာကိုဥဆောင်ခဲ့သူတူဦးဖြစ်တဲ့ဘာကသာကျောင်းသားခေါင်းဆောင်ဟောင်းအိုးဝေပညာဌာနတင်တန်းကျောင်းရဲ့တာဝန်ခံကိုမင်းသွေးသစ်ကတော့အခုအရသာအစိုးရလက်ထက်မှာလဲလူခွေးချိုးဖောက်မှုတွေနဲ့ဒီမိုကရေစီစံနှုန်းတွေမပြည့်မီနိုင်သေးတဲ့အခက်အခဲတွေနဲ့ကြုံနေရတဲ့အချိန်မှာတော့သမိုင်းတရားခံမဖြစ်အောင်လက်ရှိတိုင်းပြည်ကြုံနေရတာတွေကိုပြည်သူတွေနဲ့လက်တွဲဖြေရှင်းမှလို့တိုက်တွန်းပါတယ်
ဒီရင်းမြစ်တွေဒီအာဏာရှင်စနစ်ဆိုးအောက်ကနေရည်စားခံလာတာဖြစ်တယ်အချိန်ကြာလေပူအဲ့ပြဿနာကရှင်းနေလာလေပူပြီးတော့ပြဿနာပိုကြီးတဲ့အတွက်အဲ့အတွက်ကိုလက်ရှိဆိုတာကြုံနေရတယ်လို့ကျွန်တော်ကမြင်တယ်ဒီကြားထဲမှာတွေ့ဝင်နေတဲ့ပုံစံတွေနောက်ပြီးတော့ရင်းများစီကိုထိခိုက်မှဆိုးရတဲ့ပုံစံတွေပဲကျွန်တော်တို့ကဒါဝဲကျောင်းသားတွေကပြောနေရပါသမိုင်းမှာတော့အာနာရှင်အစိုးရအဆက်ဆက်ကဒီအာနာယူခဲ့တဲ့အတွက်ကျွန်တော်မှားခဲ့ပြီးသားပေါ့အဲ့သမိုင်းတင်ကန်းစာတွေကိုယူပြီးတော့လူလူကပါဝင်လူလာတယ်ဒီနိုင်ငံဘယ်လိုပုံစံသွားခြင်းလဲဒီနိုင်ငံအခြေအနေကာချာကဘယ်လိုရှိတယ်ဆိုတာကိုအခြေအနေမှန်သိပြီးတော့လူနဲ့တူလက်တွဲပြီးတော့ခြိတတ်မှသာလဲစ င်ပြင်မယ်လို့ဒီအကြံပြုရင်ပါတယ်ကျွန်တော်နိုင်ငံမှာနောက်ထပ်ထပ်ပြီးတော့ဒီလိုအဖြစ်ဆိုးတွေဒီလိုမျိုးသမိုင်းအမဲဆက်တွေထပ်ပြီးတော့မဖြစ်စေနိုင်တော့ပါဘူးလို့ပြောချင်ပါတယ်
ဒီကနေ့ဇူလိုင်လ9ရက်နေ့မနက်ပိုင်းကနေစလို့ရန်ကုန်တက္ကသိုလ်ဝင်းအတွင်း1962ခုနှစ် 7 ဇူလိုင်မှာကြာဆုံးခဲ့ရတဲ့ကျောင်းသားတွေကိုအောက်မေ့ခွန်ပြုတဲ့အနေနဲ့ရန်ကုန်တက္ကသိုလ်စိုက်ပျိုးရေးမှတ်တမ်းကနေအစာဦးရင်မြေကိုလည်းအလေးခါတော့ပြုခဲ့ကြပါတယ်ရှင်
မဆုမမရှင်